တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးစာချုပ် NCA လက်မှတ်ရေးထိုးမယ့်ရက်သတ်မှတ်ရေးအတွက်ဒီလ၄ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးအောက်တိုဘာလရဲ့ဒုတိယပတ်ထက်နောက်မကျစေဘဲနဲ့ပထမဆုံးအဖွဲ၈ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ရှိပါတယ်။ပါဝင်လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်စေဖို့နဲ့အဆင်သင့်ဖြစ်လာတဲ့အချိန်မှာလက်မှတ်ရေးထိုးနိုင်ဖို့ဆက်လက်ညှိနှိုင်းသွားဖို့ကိုလည်းပြင်ဆင်ထားကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့16ဘွဲ့ကထိပ်တီးခေါင်းဆောင်တွေတနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ့၈ဖွဲ့က NCA စာချုပ်လက်မှတ်ရေးထိုးမယ့်ရက်သတ်မှတ်နိုင်ရေးအတွက်အစိုးရနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးမယ့်ရက်သတ်မှတ်ရေးဆွေးနွေးကြမယ့်အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောက်မောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့တော့ဝန်ကြီးဦးအောင်မင်းရှိဖို့လက်မှတ်ရေးထိုးမယ့်အဖွဲ့ပေါ့နောက်ကျွန်တော်တို့၈ဖွဲ့ပေါ့လေးရက်နေ့နေ့မှာဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံပြီးတော့လက်မှတ်ရေးထိုးမယ့်ရက်နဲ့လက်မှတ်ရေးထိုးမယ့်အခမ်းအနားကို train comedy ဖွဲ့ဖို့ပြဆောက်ကိုသူတို့လာရောက်တယောက်မယ်ဆိုတာအခုသူတို့အကြောင်းပြန်လာပါခင်ဗျာဒါကြောင့်မလို့လေးရက်နေ့နေ့မှာနှစ်ဖက်ပြတ်တက်နိုင်မယ့်ရက်ပေါ့ဒါလည်းအောက်တိုဘာလလည်းတော့နောက်ကျမှာမဟုတ်အဲ့ဒီမှာတော့လက်မှတ်ရေးထိုးပွဲကိုသူကဆက်ပြီးတော့တို့ပေါ်တဲ့ဘောရှိပါ
ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်လက်ရှိမှာလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့အစိမ့်ညှိနှိုင်းရေးအဖွဲ့ SD က9ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ရှိနေပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကလည်းမကြာခင်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရက SD အဖွဲ့ဝင်16ဖွဲ့အနက်က17ဖွဲ့နဲ့ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ် NDAA RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK စတဲ့4ဖွဲ့စုစုပေါင်း15ဖွဲ့ကိုသာဖိတ်ကြားထားတာဖြစ်ပါတယ်လက်နက်ကိုင်အဖွဲ့27ဖွဲ့အနက်15ဖွဲ့ကိုဖိတ်ကြားပြီး10ဖွဲ့နဲ့သာလက်မှတ်ရေးထိုးနိုင်တဲ့အခြေအနေကြောင့်တနိုင်ငံလုံးအပြစ်ခတ်ရစဲရေးဖြစ်ပါမလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးလာမောင်ရွှေကအခုလိုပြောပါတယ
်။အပြည်လုံးလို့ပြောရင်ကျွန်တော်တို့ဒီမွန်ပြည်နယ်မှာဟလာ MNSU ဘောကမွန်ပြည်ရဲ့ပါတီအဖွဲ့တွေအဖွဲ့ကြီးရတယ်ရှိနေဦးမှာပဲကြာ။အတော့မလို့ဒီအဖွဲ့ကြီးရတယ်အခုလည်းပြောကြတယ်ပြောလာနိုင်ကြတာပေါ့ဗျာ။ဒါကြောင့်မလို့အစိုးရဘက်ကတော့လက်တွေ့ဆန်တဲ့အပိုင်းနဲ့ဆွဲဖို့ပဲစဉ်းကြတာလို့ကျွန်တော်တို့အနေနဲ့ပြောရမယ်ညင်းရက်
။ဒီနေ့ကင်အဖွဲ့တွေအားလုံးကတော့ NCA လက်မှတ်ရေးထိုးရေးကိုမူအားဖြင့်သဘောတူထားပြီးလည်းဖြစ်ပါတယ်။ချင်းမျိုးသားတပ်ဦး CNF ကပူးစင်ကျုံကတော့လာမယ့်ဆွေးနွေးပွဲကိုအစိုးရကလက်မှတ်ရေးထိုးဖို့တတ်မှတ်ထားတဲ့15ဘွဲ့ကိုဖိတ်ကြားထားတာဖြစ်ကြောင်းနဲ့လောလောဆယ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့ SD အဖွဲ့ဝင်9ဖွဲ့ကဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အချက်တွေကိုပူးစင်ကျုံကအခုလိုပြောပါတယ်
။ဒီနေ့ဒီရက်မှာလက်မှတ်ထိုးကြမယ်။နောက်ကျွန်တော်ရဲ့ဒီလက်မှတ်ထိုးမယ့်ဟိုအပေါ်ပူးစင်ကျုံဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်။နောက်ဘယ်လိုအခမ်းအနားတွေကျင်းပကြမယ်။နောက်ကျွန်တော်တို့ဒီ in the presence of ဆိုတဲ့ကျွန်တော်ရဲ့ဒီလိုရှိမှမလည်းမထိုးမဲ့နိုင်ငံတည်အဲဒီစာရီကိုလည်းကျွန်တော်အဲ့ဒီမှာပဲဆွေးနွေးပြီးတော့မဘလို့လုပ်ရမယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်ကြမှာပ
ါဒါအပြင် NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့အစည်းတွေအရေးကိုလည်းထည့်သွင်းဆွေးနွေးသွားမယ်လို့ဆက်ပြောပါတယ်ဒီဆွေးနွေးချက်တွေထဲမှာတော့လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအတွက်နိုင်ငံရေးစီရေးလူမှုရေးဆိုင်ရာအာမခံချက်တွေသတ်မှတ်ဖို့နဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းဖို့ကိစ္စတွေလည်းပါဝင်ကြောင်းပြောပါတယ်အောက်တိုဘာ၄ရက်နေ့ဆွေးနွေးပွဲပြီးတဲ့နောက်မှာတိုင်းသာလက်နက်ကိုင်အဖွဲ့စည်းရေးစုစည်းပြီးအစည်းအဝေးတရက်ကျင်းပဖို့ရှိသလိုနောက်ပိုင်းမှာလည်းလက်ရှိနိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လိုအပ်ချက်အရအစည်းအဝေးကြီးတွေဆက်လက်ကျင်းပဖို့ရှိနေကြောင်းပူးစင်ကျုံကပြောပါတယ်။လာမယ့်ဆွေးနွေးပွဲကိုတော့လက်မှတ်ရေးထိုးရမှာပါဝင်ဖို့မဆုံးဖြတ်သေးတဲ့အဖွဲ့တွေကဘယ်အဖွဲ့စည်းရေးတက်ရောက်မယ်ဆိုတာတော့မသိရသေးပါဘူး။အခုလိုတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့တချိန်တည်းမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြီးဖြစ်ပွားနေစေရှိပါတယ်။